ဒီလိုချမ်းရေးလာတဲ့ဆောင်းရာသီမှာမွေးဖွားလာတဲ့သခင်ယေရှုခရစ်တော်ကိုကြိုဆိုတဲ့အနေနဲ့ခရစ်ယာန်ဘာသာဝင်တွေကနေခရစ်စမတ်ပွဲတော်ကိုကမ္ဘာတစ်ဝှမ်းမှာဆင်နွှဲကြကြပါတယ်။ဒီနေ့ခရစ်စမတ်ရဲ့ထူးခြားချက်ကတော့နေရာတော်တော်များများမှာငြိမ်းချမ်းရေးဆုတောင်းသံတွေကလွှမ်းမိုးနေတာပါ။ Vatican City က Saint Peter ယင်းပြင်မှာစုဝေးရောက်ရှိနေကြတဲ့ထောင်ပေါင်းများစွာသောသူတွေနဲ့ကမ္ဘာတစ်ဝှမ်းရုပ်မြင်သံကြားတွေကနေကြည့်ရှုနေကြသူတွေအားလုံးကိုပေါ်ရမင်းကြီး Francis ကကောင်းချီးမြတ်တာပို့တာခဲ့တယ်လို့အကျင့်ပြတ်ခြားစားမှုဒုစရိုက်တွေထက်ငြိမ်းချမ်းရေးကပိုပြီးအားကောင်းတယ်ဆိုတဲ့ဖျားသခင်ရဲ့ဟောကြားချက်ကိုမမေ့ကြဘူးတိုက်တွန်းဟောကြားခဲ့ပါတယ်။ဒါ့အပြင်ကမ္ဘာလက်ခီးသွားတွေလာရောက်လည်ပတ်လေရှိကြပြီးတော့ယေရှုခရစ်တော်မွေးဖွားရာနေရာလို့ခရစ်ယာန်တွေယုံကြည်ထားကြတဲ့အရှေ့အလယ်ပိုင်းဂါဇာကမ်းမြောင်ဒေသကဘက်သလဟမ်မှာလည်းခရစ်မတ်ပွဲကိုဆင်နွှဲကြကြပါတယ်။ဘက်သလဟမ်မြို့တော်ဝင်ဗီရာဘဘောင်းကတော့ဒီနေ့ခရစ်စမတ်လက်ဆောင်ဖြစ်သူ့အနေနဲ့အဓိကလိုချင်တာကတရားမျှတမှုဖြစ်ပြီးတရားမျှတမှုရှိမယ်ဆိုရင်ငြိမ်းချမ်းရေးလည်းရှိနိုင်တယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဘာရက်ကိုဘားမားကလည်းခရစ်စမတ်ပွဲဆင်နွှဲနေကြတဲ့နိုင်ငံတော်ဝန်ကတန်ပေါင်းများစွာသောပြည်သူတွေနဲ့အတူသူ့မိသားစုလည်းဆင်နွှဲနေတယ်လို့အခုလိုပြောကြားခဲ့ပါတယ်။
So Merry Christmas everybody. May God bless you all and we wish you and your family a happy and healthy 2015.And today our family will join millions across the
country. ခရစ်တော်ပွင့်မှုဟာတာမန်ကလေးတယောက်ဖြစ်မဟုတ်ဘဲနေထိုင်မကောင်းဖြစ်နေသူတွေဒုက္ခရောက်နေသူတွေကိုကူညီဖို့အထူးသဖြင့်ကိုယ်ကိုယ်ကိုချစ်တယ်လို့တခြားသူကိုချစ်တတ်တဲ့စိတ်မွေးတတ်ဖို့လို့ကဘာကြီးကိုပြောင်းလဲစေခဲ့ဖို့သတင်းစကားပါခဲ့သူတူမွေးဖွားခဲ့တဲ့အခါသမယအဖြစ်ပါဝင်ဆင်နွှဲသွားမှာဖြစ်ပါတယ်။ပျော်စရာခရစ်စမတ်အခါသမယအဖြစ်ဖျားသခင်ကောင်းကြီးပေးပါစေ။ကျမ်းမှာပျော်ရွှင်တဲ့2015ခုနှစ်ဖြစ်ပါစေလို့လည်းဆုတောင်းပါတယ်
ဒါအပြင်အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးနဲ့ရောက်ရှိနေကြတဲ့မြန်မာတိုင်းရင်းသားတွေကလည်းဒီနှစ်ခရစ်စမတ်မှာတော့ Washington DC ပါဝင်အမေရိကန်ရှေ့ဘက်ခြမ်းပြည်နယ်တွေဖြစ်တဲ့ Florida, Ohio, Colorado, Virginia, Maryland ပြည်နယ်တွေကမြန်မာတိုင်းရင်းသား300နီးပါးလောက်ဟာ Maryland ပြည်နယ် Baltimore မြို့မှာစုဝေးကြပြီးတော့ခရစ်စမတ်ပွဲတော်ကိုထူးထူးခြားခြားဆင်နွှဲကြကြပါတယ်အမေရိကန်နိုင်ငံလုံးဆိုင်ရာမြန်မာခရစ်ယာန်ကက်သလစ်အဖွဲ့ချုပ်ကိုတည်ထောင်သူဆရာဂျွန်ဆိုင်းလုံကတော့ခရစ်တော်မွေးဖွားခြင်းနဲ့ငြိမ်းချမ်းရေးဆက်ဆက်မှုပြီးတော့မြန်မာနိုင်ငံမှာလည်းတဦးနဲ့တဦးမေတ္တာထားပြီးတော့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အခုလိုပြောကြားခဲ့ပါတယ်
။သူမွေးတဲ့အချိန်မှာတရားမင်းကတော့ဒီတိုးချောင်းသားတွေကိုနှုတ်ဆက်တဲ့စကားတန်တွေကိုပြောရမယ်ဆိုရင်ဒီကဘာတစ်ခွင်လုံးမှာရှိနေတဲ့လူသားတွေအားလုံးစိတ်ကောင်းနှလုံးကောင်းရှိတဲ့သူတွေအားလုံးပုံမှာငြိမ်းချမ်းရှင်ရှိပါစေဆိုတဲ့ message ပဲဖြစ်ပါတယ်။ဒီ Christmas message တော့ဒါကြောင့်ဒီနှုတ်နှစ်ဖက်နားလေတော့ပေါ့ပြီးတော့မှတော့ကဘာတစ်ခုလုံးငင်းချမ်းတရားဖို့အတွက်ငင်းချမ်းခြင်းရှိဖို့အတွက်ကအားလုံးကရှော့ပေါ်ပြီးတော့မှလက်တွေ့ပြင်ထောင်သွားတယ
်အလားတူမြန်မာတိုင်းသားတွေအများစုနေထိုင်ရာအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာလည်းခရစ်မတ်ဆူတောင်းပွဲတွေကလေးတွေကိုအပြန်လန်လက်ဆောင်ပေးတာတွေခရစ်မတ်သချင်းတိဆူဖျော်ဖြေမှုတွေနဲ့ဆင်နွှဲကြကြပြီးတော့ခရစ်မတ်ရဲ့ငြိမ်းချမ်းရေးအနှစ်သာရနဲ့ပတ်သက်လို့ဘာမစ်ခရစ်စတန်ဖဲလိုရှစ်အသင်းတော်ကတင်တော့ကိုအက်ဒီဆန်က
အယောက်စီရန်ရဲ့အသက်တာမှာခရစ်တော်ယူဆောင်လာတဲ့ငြိမ်းသက်ခြင်းနဲ့ခရစ်တော်ရဲ့မေတ္တာကိုရလို့ရှိရင်တော်တော်ငြိမ်းချမ်းရေးဆိုတာရှိတာပေါ့နော်။အယောက်စီရန်ရဲ့အသက်တာမှာခရစ်တော်ယူဆောင်တဲ့ငြိမ်းသက်ခြင်းတကယ်ပဲရတဲ့ဆိုရင်ခရစ်တော်ကပြောလို့ရဆိုသူကမေတ္တာဖြစ်တယ်။အဲကြောင့်အယောက်စီရန်ရဲ့မေတ္တာဖြစ်တဲ့တရားနဲ့တရားနှိမ့်ချခြင်းနဲ့လုပ်မယ်ဆိုရင်ဒါလူမျိုးတစ်မျိုးနဲ့တစ်မျိုးနိုင်ငံနဲ့နိုင်ငံတကယ်ပဲခရစ်တော်ရဲ့မေတ္တာရတဲ့အခါဆိုရင်ငြိမ်းချမ်းခြင်းရရမယ်ပေါ့နော်။
တခါအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မှာနေထိုင်နေတဲ့အဆိုတော်ယရနာဦးကလည်းမြမပြည်ငိမ့်ငိမ့်ရင်နဲ့ပတ်သက်ပြီးအခုလိုဆူတောင်းပေးခဲ့ပါတယ်
။အမအနေနဲ့ကိုအမေရင်းပေါ်တော့သမင်းတလုတ်စားလိုက်တိုင်းမှာပေါ့နော်။ကဘာရဲ့ရဲ့မှာမစားရတဲ့သူများစွာရှိတဲ့ဆိုတော့အမေရင်းတတိယရယ်။ပြီးတော့ကိုကြက်ကြက်မမာနေရတဲ့အချိန်မှာတော့မှအဲ့လိုမျိုးပေါ့နော်။သူများတွေမလုံးမချုံနဲ့ထင်းရင်းစွာအမို့ပေါ့နော်။အတက်ဟိုကိုမှဆုံးရှုံးခြင်းနေနဲ့မိသားစုတွေကအဲ့လိုမျိုးပေါ့ဒီဗီဒန်နေနဲ့အဲ့လိုမျိုးပေါ့ဟိုရာတွေကဆူပြီးအဲ့လိုမျိုးအရာတွေအများနဲ့လဲတွေ့နေရတဲ့အခါမှာကိုတယောက်တည်းပျော်ရွှင်နေတာထက်ဒီလိုလူတွေအတွက်ကအများနဲ့စိတ်ထဲမှာဝန်တာထားပြီးတော့ဆူတောင်းပေးရပြီးတော့အခု Christmas လာမယ့်2005ပေါ့နော် Christmas နေနဲ့အထူးဆူတောင်းနေနဲ့ရောမြန်မာပြည်သာယာငြိမ်းချမ်းစေခြင်းနဲ့တကယ်ပဲခရစ်တော်အဖြစ်လူတွေလွတ်မြောက်ခြင်းရရှိစေခြင်းနဲ့